မကြီးဗမာမျိုးစီလုံးနမ်းမကြီးမှာရှိတဲ့ Jewelry Trade Center လို့ခေါ်တဲ့ဘူတီအဆောက်အုံကြီးရဲ့ဓာတ်လေကားထဲမှာရောက်နေတာပါကျွန်တော်ဦးတည်နေတာကတော့53တက်ကွာအဲ့ဒီမှာထိုင်းနိုင်ငံရနာကုန်တယ်ကြီးရအပင်ရုံးရှိနေတယ်အဆောက်အဦးမှာရနာလုပ်ငန်းနဲ့ပတ်သက်တဲ့ရုံးငန်းတွေ၊ဆိုင်ငန်းတွေ၊ကြာငန်းတွေ၊ကျောင်းမြေနာတင်နန်းကျောင်းတွေရှိနေတာမို့လူတွေကတော့တော်တော်လေးကိုရှုပ်ရှက်ခတ်နေတယ်ဗျ။ခူးကြတာကတော့အိန္ဒိယနိုင်ငံသားတွေအများကြီးပြည်ရတာပဲ။ဓာတ်လေကားကအထွက်မှာတော့ကျွန်တော်လာမယ်ဆိုတာကြိုတင်ပြီးအကြောင်းကြားထားတာမို့ဝန်ထမ်းတူကစောင့်ကြည့်နေပါတယ်။လုံခြုံရေးစစ်ဆေးမှုတွေလည်းအများကြီးဖြတ်တန်းခဲ့ရပါတယ်။အဲ့ဒီနောက်မှာတော့ထိုင်းနိုင်ငံကျောင်းမြေနာကုန်တယ်များအသင်းရဲ့ဥက္ကဋ္ဌမစ္စတာဗာချိုင်းကိုသူ့ရုံးငန်းမှာတွေ့ဆုံဝင်ရခဲ့ပါတယ်။ကျွန်တော်ပထမဆုံးမေးခဲ့တဲ့မေးခွန်းကတော့ထိုင်းနိုင်ငံရဲ့လက်ရှိရနာလုပ်ငန်းနဲ့ပတ်သက်တဲ့အခြေအနေပါပဲ။မစ္စတာဗာချိုင်းကအခုလိုစပြီးပြောပါတယ်
။ The law has been signed by the president since the 27th September of last year. Since then I think you can see the figure of the export of gem to the US has dropped.in October about 60%.
မြန်မာနိုင်ငံကဗဒမားနဲ့ကြောက်စေးဝင်ဗျာအမေရိကန်နိုင်ငံတွင်တင်သွင်းခွင့်အမေရိကန်သမ္မတကမနှစ်ကစက်တင်ဘာ29ရက်နေ့မှာဒီလက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်ပေါ့လေအဲ့ဒီအချိန်ကစပြီးတော့ထိုင်းနိုင်ငံကနေအမေရိကန်နိုင်ငံကိုတင်သွင်းတဲ့ရန်နာတင်ပို့မှုဟာအောက်တိုဘာလမှာ60ရာခိုင်နှုန်းကျသွားတယ်ဗျ60ရာခိုင်နှုန်းပ
ါတကယ်တော့အခုချိန်ဟာတကဘာလုံးစီးပွားရေးကတ်ဆိုင်နေတဲ့အချိန်မူရန်နာရောင်းဝယ်ရေးလုပ်ငန်းကလည်းကျဆင်းနေတာသဘာဝပါပဲဒါပေမဲ့အမေရိကန်ထုတ်ပြန်လိုက်တဲ့ဥပဒေဟာလည်းခုတ်ရတခြားရှရတလွဲဖြစ်နေတယ်လို့ဆက်ပြီးပြောပါတယ
် You try to hit someone but it end up that you hit somebody else you know you're hurting somebody else the law if somehow you know could be amended or could be revised
ကျွန်တော်မြင်တာကတော့ဗျာဒီဥပဒေကိုပြန်ပြင်သင့်ပါတယ်ပြန်ပြီးတော့လည်းသုံးသပ်သင့်တယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေရာမှာမေးเสียရှိတာကဒီဥပဒေဟာမြန်မာနိုင်ငံကကြောက်တွေကိုတားဆီးနေတာမဟုတ်ပါလားထိုင်းနိုင်ငံအနေနဲ့ဘာကြောင့်ညှဉ်းပန်းနေရသလဲလို့ကျွန်တော်မေးချင်ပါတယ
် When we buy the Burmese rupees the value could be only 10% from the border after this we will process in Thailand like we have the heating process a cutting process the labor added and also we make into jewelry we probably add gold
ကျွန်တော်မြန်မာနိုင်ငံကဗဒမားတွေကိုလားနေဇက်ကနေဝယ်ရင်တန်ဖိုးကတကယ်တန်ဖိုးရဲ့ဆယ်ရာခိုင်နှုန်းလို့ပဲဆိုနိုင်ပါတယ်မြန်မာဗဒမားကိုဝယ်ပြီးတဲ့နောက်ကျွန်တော်တို့ကပြင်ဆင်မှုတွေလုပ်ရတယ်ဥပမာမီးဗုဒ္ဓတွေပြန်သွေးတာတွေလုပ်ပါတယ်ကျွေးငွေတွေနဲ့အထည်ကတ်တာတွေလုပ်တာပေါ့ဗျာအလုသမားကြီးလည်းထပ်ကုန်ပါတယ်ပြောရရင်ကမ္ဘာဈေးကွက်တဲ့ပို့ဖို့မြန်မာကြောက်ရဲ့အရင်းဟာဆယ်ရာခိုင်နှုန်းပဲရှိတယ်လို့ပြောရမှာပေါ့
So 90% contents are in Thailand
ကျွန်တော်တို့ကတော့90ရာခိုင်နှုန်းပါဝင်ရတာပါဒါကြောင့်နင့်နာသူတွေကဘယ်သူလဲဆိုတာခင်ဗျာစဉ်းစားကြည့်ပေါ့ဗျာ
အမေရိကန်အစိုးရထုတ်ပြန်လိုက်တဲ့ဥပဒေကြောင့်ထိုင်းနိုင်ငံကရနာလုပ်ငန်းနဲ့ဆက်နွယ်နေတဲ့သူတွေအားလုံးနင့်နာရတယ်လို့ပဲမြန်မာပြည်ကကြောက်ကုန်တယ်တွေတွင်းသူသမားတွေလည်းနင့်နာမှာတော့အမှန်ပဲလို့ဆိုပါတယ်ပြောရမယ်ဆိုရင်ဗျာပြစ်လိုက်တဲ့ကြီးစံဟာစစ်အစိုးရကိုရည်ရွယ်ပေမဲ့ကျွန်တော်တို့အားလုံးကိုလာမှန်တာပဲလို့သူကပြောပါတယ်ရနာတွေဟာမြန်မာနိုင်ငံမှာပဲရာနှုန်းမြင့်လုပ်ပြီးနိုင်ငံတကာကိုတင်မြဲဆိုရင်ဒီဥပဒေဟာအတိအပယ်ရှိကောင်းရှိပါလိမ့်မယ်စစ်အစိုးရလုပ်တဲ့ရနာပြပွဲကနေကြောက်တွေကိုဝယ်တယ်ဆိုရင်လည်းအတိအပယ်ရှိပါတယ်ဒါပေမဲ့စစ်အစိုးရရဲ့ပြပွဲတွေကိုတွားသူဆိုတာကလူနည်းစုပ
ါ which only few people so most people they buy from the free gem traders along the border so we try to talk to the US government through our foreign ministry
တိုင်းကုန်တယ်အနေနဲ့တိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနတဆင့်အမေရိကန်အစိုးရကိုဒီဥပဒေပြင်ပြီးကိုတင်ပြထားပြီးတော့ပြီးခဲ့အောက်တိုဘာလကလည်းကုန်တယ်များအသင်းကကိုယ်စားလှယ်အဖွဲ့အဖွဲ့အမေရိကန်အမတ်တွေနဲ့တွေ့ပြီးတော့ဆွေးနွေးခဲ့တယ်လို့လည်းပြောရကျွန်တော်တို့တင်ပြတာကိုသူတို့သဘောပေါက်မယ်ထင်ပါတယ်အခက်တာကဥပဒေကလည်းထုတ်ပြန်ပြီးနေပြီပြန်ရုပ်သိမ်းဖို့လည်းမလွယ်ဘူးဖြစ်နေတယ်ဆိုတော့ဒီသမရအစ်စ်လက်ထက်မှာတော့တခုခုလုပေးနိုင်မယ်လို့မျှော်လင့်တာပေါ့ဗျာ
ကျောင်းမြေနာကုန်တယ်ကြီးများအစဉ်ဥက္ကဋ္ဌနဲ့တွေ့ဆုံပြီးအပြန်စီလုံးလမ်းမကြီးပေါ်ရောက်တဲ့အခါမှာတော့လမ်းမကြီးကတော့ရှုပ်ထွေးနေသေးပါပဲမြန်မာပြည်ကကျောင်းမြေတွေပြည်ပဆိုင်ရာဈေးကွက်ကိုတင်တဲ့အခါမှာမြမကြောက်တံမိုးအရင်ကဆရာခိုင်နှုန်းပဲရှိပါတယ်ဆိုတော့ကုန်တယ်ကြီးများအစဉ်ဥက္ကဋ္ဌရဲ့ဇကားကိုပြန်ပြီးကြားရောက်နေပြီပါတယ်ဒီလိုဆိုရင်မြမပြည်အနေနဲ့ကကုန်ရမ်းပစ္စည်းတက်တဲ့ရောင်းနေတဲ့ပုံစံဖြစ်နေပါတယ်ဒါဆိုပစ္စည်းရောင်းပြီးရလာတဲ့အမြတ်ကလည်းထိုင်းနိုင်ငံကကုန်တယ်တွေရတဲ့အမြတ်နဲ့ ကြောက်တွေကိုနယ်ဆက်ဖြတ်ပြီးပယ်လာကြတဲ့မြန်မာနိုင်ငံသားတွေရဲ့အကျိုးအမြတ်ဟာလေတော်တော်လေးကိုကြွားမယ်ဆိုတာစိတ်ကူးနဲ့တွက်ချက်နေမိပါတော့တယ်